တနင်္လာနေ့ကသမရ NGO တစ်ဖက်ကလမ်းတွေပေါ်မှာလက်တဆုပ်စားလောက်ရှိတဲ့လူပြူအမျိုးသားရေးဝါဒီတွေရဲ့ဆန္ဒပြဆွေးပွဲမှာမရင်မတွက်နိုင်အောင်များပြားလာတဲ့လူမျိုးအသားရောင်ခွဲခြားမှုဆန့်ကျင်သူတွေရဲ့ဒဏ်ပြန်ဆန္ဒပြခဲ့ကြပြီးဒီအဖွဲ့နှစ်ဖွဲ့ထိတ်တိုက်မတွေ့အောင်ရဲတွေကခွဲထားခဲ့ပါတယ်။မနစ်ကဗာဂျီးနီးယားပြည်နယ်ရှာလော့စ်ဖစ်မှာနာဇီဆန့်ကျင်ဆန္ဒပြပွဲလိုလူအသေးဆုံးတဲ့အထိအကြမ်းဖက်မှုတွေမဖြစ်စေဖို့အတွက်ဒီနှစ်ဆန္ဒပြနေတဲ့ Washington DC က Lafayette Mansion မှာရဲတွေကဒီအဖွဲ့နှစ်ဖွဲ့ကိုကျေပြန့်တဲ့ကွက်လတ်တစ်ခုနဲ့ခွဲခြားထားတာပါ။မနစ်ကပွဲမှာသူ့ကိုယ်သူနာဇီလို့ဝန်ခံခဲ့တဲ့လူတစ်ယောက်ကဆန္ဒပြပွဲအတွင်းအသက်32နှစ်အရွယ်ဒဏ်ပြန်ဆန္ဒပြသူ Heather Heyer ကိုကားနဲ့တိုက်တက်ခဲ့တယ်လို့အစစ်ဆွဲခံနေရပါတယ်။လူပြူတွေရဲ့ရပိုင်ခွင့်လူမှုစုဝေးပွဲလို့ခေါ်ပြီးဆန္ဒပြတဲ့လက်တဆုပ်စားလူစုကမရင်ကျေးတဲ့စာရန်တွေပါတဲ့ဆိုင်မုတ်တွေအုံနှုံးတွေနဲ့ဒေါသတကြီးအဟက်ဆန္ဒပြခဲ့ကြတာပါ။ဒီအမျိုးသားရေးဝါဒီဆန္ဒပြသူအများပြားဟာသတင်းတောက်တွေရဲ့အမေးကိုပြန်မဖြေကြဘဲသူတို့ရဲ့မျက်နှာတွေကိုပဝါရီအလံတွေနဲ့ကွယ်ထားတာတွေ့ရပါတယ်။တန်နင်းတွေနဲ့လူလူစုဝေးပွဲဖြစ်မြောက်ဆောသူ Jason Kessler ကတော့လူပြူရပိုင်ခွင့်လှုပ်ရှားရေးဟာအမုန်းတရားတွေအကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့တွဲနေတာပဲမဖြစ်နိုင်ဘူးလို့ပြောပါတယ်။ဒံပြန်ဆန္ဒပြသူတွေကတော့ American ပြည်ထောင်စုဟာလူတစုအတွက်မဟုတ်ပဲအလုံးအတွက်ဖြစ်ပြီးဖက်ရှင်အာနာရှင်ဝါဒကစိန်ခေါ်နေတယ်လို့ပြောပါတယ်။ရပောင်းများစွာလူမျိုးအသားရောင်ခွဲခြားမှုဆန့်ကျင်တဲ့ဆိုင်းဘုတ်မျိုးစုံကိုဝှေ့ယမ်းပြီးတော့ဆန္ဒပြကြတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်နိုင်ငံအတွက်အားလုံးစီးလုံးညှင်းညွတ်ကြဖို့နဲ့ခွဲခြားမှုအားလုံးနဲ့အကြမ်းဖက်မှုလုပ်ရအားလုံးကိုရှုံချကြောင်းနဲ့အမေရိကန်နိုင်ငံသားအားလုံးငြိမ်းချမ်းချဖို့သူ့ Twitter ကနေစနေနေ့ကအရေးတာပြီးဆူတောင်းပေးခဲ့ပါတယ်။